ာပေါ်မှာအကြံပေးနိုင်တဲ့ပညာရှင်အဖွဲ့သိမ့်တက်6500ကျော်ရှိတဲ့အနေနဲ့ထိပ်တန်းပညာရှင်အဖွဲ့တွေကိုအမေရိကန်အင်္ဂလန်နဲ့ဥရောပမှာတွေ့နိုင်ပါတယ်တရုတ်ပြည်ကလူမှုရေးသိပ္ပံအကယ်ဒမီကလည်းအဆင့်20လောက်မှလိုက်နေတယ်လို့ Pennsylvania တက္ကသိုလ်ရဲ့2023အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့အနည်း90ကျော်အမိန့်နာခံခဲ့တဲ့မြန်မာပြည်မှာတော့အကြံဉာဏ်ပေးနိုင်တဲ့ပညာရှင်အဖွဲ့မရှိဘူးလို့Middle East North Africa Financial Network အဖွဲ့ကဇော်လလ32ရက်နေ့ထုတ် Asia Time မှာရေးထားပါတယ်။ကမ္ဘာအရေးကင်းတွေကမြန်မာပြည်ကိုဘယ်လိုအကျိုးသက်ရောက်နိုင်လဲဆိုတာကိုသဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာကျွမ်းကျင်သူတွေရှိဖို့လိုပါတယ်။ဆင့်အနာရှင်ခေတ်မှာပြည်တွင်းရေးကိုသာအာရုံစိုက်နေကြတာမို့အပြည်ပြည်ဆိုင်ရာအရေးကိုဦးစားမပေးတာများပါတယ်။နိုင်ငံခြားရေးရာဟာပြည်တွင်းရေးနဲ့ဓာတ်ရိုက်မပတ်သက်ဘူးလို့ယူဆကြပါတယ်။ဒေါ်နယ်ထရမ့်အမေရိကန်သမ္မတဖြစ်လာတဲ့ကိစ္စတရုတ်ရဲ့ခေတ်စ်ပိုလန်မှာအကြမ်းဖက်ဝါဒနဲ့ဘာသာရေးအယူသီးမှုစတာတွေနားလည်ဖို့အရေးကြီးပါတယ်။နိုင်ငံရေးဝန်ကြီးဌာနဟာနှိမ့်ဆက်ဒူဝါတွေနဲ့အချိန်ကုန်နေတာများပါတယ
်။တက္ကသိုလ်လောကမှာသုတေသနလုတ်တာရှိပေမဲ့စာနယ်ဇင်းလောကမှာတလွဲတချော်ရေးတာတွေကိုတွေ့နိုင်ပါတယ်။ဒါကြောင့်မြန်မာပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒေတာဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာကိစ္စတွေမှာပညာရှင်အဖွဲ့ဟာလွတ်လပ်စွာဓမ္မဒိဋ္ဌံကြကြအကြံဉာဏ်ပေးနိုင်ပါတယ်။လောလောဆယ်တော့နိုင်ငံသားရေးဝန်ကြီးဌာနက policy ချမှတ်ပြီးလှုပ်ဆောင်နေပါတယ်။လွှတ်တော်နှစ်ခုမှာနိုင်ငံတကာဆက်ဆံရေးကော်မတီရှိပေမဲ့ကိုယ်စားလှယ်တွေနားလည်သဘောပေါက်ဖို့အတွက်နိုင်ငံသားရေးရာပညာရှင်အဖွဲ့ကရေးသားဖို့လိုပါတယ်။ပညာရှင်အဖွဲ့ဟာသုတေသနအဖွဲ့ဖြစ်တာမို့ပြည်သူလူထုကိုလည်းပညာပေးနိုင်ပါတယ်ပညာရှင်သုတေသနအဖွဲ့တီထောင်နိုင်ရင်နိုင်ငံသားရေးရာကျွမ်းကျင်သူတွေပေါ်ထွက်လာနိုင်ပါတယ
်ဆေးအစိုးရလက်ထက်ကပိတ်ပင်ထားတဲ့နိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုတက္ကသိုလ်တွေမှာ2023မှာပြန်လည်ပင်ကြားတဲ့အခါလူကြိုက်များလာတာတွေ့ရပါတယ်တဲ့ဒီနေရာမှာနိုင်ငံသားရေးရာပညာရှင်အဖွဲ့တွေနဲ့သုတေသနအစီအစဉ်တွေရှိဖို့လိုပါတယ်နိုင်ငံခြားလေ့လာရေးမှာမြန်မာကအားနည်းနေပြီမဲ့ချင်းမာတက္ကသိုလ်မှာမြန်မာရေးရာသုတေသနအစီအစဉ်ရှိပါတယ်။ယူနန်တက္ကသိုလ်မှာလည်းမြန်မာရေးရာဌာနရှိပါတယ်။ဩစတြေးလျနဲ့စင်ကာပူမှာလည်းမြန်မာရေးရာအစီအစဉ်တွေတိုးချဲ့နေပါတယ်။အမေရိကန်နဲ့ဥရောပမှာလည်းမြန်မာရေးရာကိုစိတ်ဝင်စားလာကြတာမို့မြန်မာပညာရှင်အဖွဲ့တွေပေါ်ထွက်လာအောင်ဒီနိုင်ငံတွေကကူညီနိုင်ပါတယ်။နိုင်ငံတကာကလည်းကူညီသင့်တယ်လို့Middle East North Africa Financial Network အဖွဲ့ကယူဆပါတယ်
။လွန်ခဲ့တဲ့မေလအစောပိုင်းယူနန်ပြည်နယ်ဒေဟုံခရိုင်မန်ရှီမြို့တော်မှာပထမအကြိမ်မြန်မာတရုတ်ပညာရှင်အဖွဲ့အစည်းအဝေး First Myanmar China Think Tank Forum ကျင်းပကြောင်းသိရပါတယ်။မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ကိုအိန္ဒိယဆိုင်ရာမြန်မာတန်အမတ်ဟောင်းဦးဝင်းလွင်ခေါင်းဆောင်ပြီးတက်ရောက်ပါတယ်။တက္ကသိုလ်ဆရာဆရာမသုတေသီမီဒီယာကိုယ်စားလှယ်နဲ့အရတားအသင်းအဖွဲ့ကကိုယ်စားလှယ်တရားကျော်တက်ရောက်ကြောင်းသိရပါတယ်တရုတ်မြန်မာတမိုင်းအဆက်အသွယ်နဲ့ယဉ်ကျေးမှုဖလှယ်မှုအကြောင်းစီးပွားရေးနိုင်ငံရေးပူးပေါင်းလုပ်ကိုင်မှုအကြောင်းကိုယ်စားလှယ်တွေကတင်ပြကြပါတယ်နေဆက်ကိုတွားရောက်လေ့လာကြပြီး1956ခုနှစ်တုန်းကမြန်မာနဲ့တရုတ်ဝန်ကြီးချုပ်တို့စိုက်ပျိုးခဲ့တဲ့ချစ်ကြည်ရေးတစ်ပင်ကိုလည်းကြည့်ရှုခဲ့ကြပါတယ်
ဒါပေမဲ့မန်ရှီအစည်းအဝေးကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့အောင်အောင် IR ဆိုသူရဲ့မေလ24ရက်နေ့ထုတ်မြန်မာလင်းဆောင်ပါးကိုကြည့်ရင်တရုတ်စီယုံရေးဆင်းတဲ့အမေရိကန်အစည်းအဝေးဖြစ်နေတာထင်ရှားပါတယ်။အစည်းအဝေးအကြောင်းရေးစရာမရှိလို့ဒေဟုံနယ်ခရီးစဉ်ကိုမှတ်တမ်းတင်ထားတဲ့ဆောင်ပါးဖြစ်ပါတယ်။အစည်းအဝေး3ရက်ကျင်းပဖို့ကြေညာပြီးမဲ့တကယ့်အစည်းအဝေးက1ရက်သာကြာပြီးလေ့လာရေးခရီးက2ရက်ဖြစ်နေပါတယ်တဲ့။ပထမအကြိမ်မြန်မာတရုတ်ပညာရှင်အစည်းအဝေးကိုစာကြောင်းနဲ့သာဖော်ပြထားပါတယ်။ဒေဟုံခရိုင်မှာသူတွားခဲ့တဲ့လေ့လာရေးခရီးအကြောင်းသာရေးသားထားတာတွေ့ရပါတယ်။အစည်းအဝေးတက်သူကခရီးသွားမှတ်တမ်းရေးတော့အစည်းအဝေးအကြောင်းမသိတာမဆန်းပါဘူး။ဒီဥပမာကြောင့်နိုင်ငံခြားရေးရာနဲ့ပတ်သက်လာရင်အစိုးရစာနယ်ဇင်းတွေမှာလင်းနေတဲ့အရေးအသားအလွန်နည်းနေတယ်လို့ပြောပါလိမ့်မယ်။မျက်စိမှမီဒီယာအက်ဒီတာချုပ်ကတော့သူတင်ပြခဲ့တဲ့တရုတ်မြန်မာဆက်ဆံရေးမျက်နှာစာအလှည့်ဆိုတဲ့စာတမ်းကိုမျက်စိမှစာဆောင်မှာပြန်လည်ဖော်ပြတဲ့အတွက်ပုဂ္ဂလိကစာနယ်ဇင်းတံပိုးကိုမြင့်တင်ရောက်တယ်လို့ပြောရမှာဖြစ်ပါတယ်